သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ် Refugee Week ဆိုတာဘာလဲဘာကြောင့်ဩစတြေးလျမှာနှစ်စဉ်အမှတ်အသားပြုထားတာလဲဆိုတာကိုတင်ဆက်ပေးမှာဖြစ်ပါတယ် Refugee Week သည်ဩစတြေးလျရဲ့အထွတ်အထိပ်ရောက်သည့်နှစ်ပတ်လည်လှုပ်ရှားမှုဖြစ်ပြီးဒုက္ခသည်များအကြောင်းအများပြည်သူကိုအသိပေးရန်နဲ့ Australian လူ့အဖွဲ့အစည်းအတွက်၎င်းတို့လှုပ်ဆောင်သည့်အပြုသဘောဆောင်သောအထောက်အကူပြုသောအကြောင်းချက်ဆောင်ရွက်မှုများကိုဂုဏ်ပြုရန်အတွက်ဖြစ်ပါတယ်နေ့စဉ်နှစ်တိုင်းလူသားပေါင်းများစွာသည်ဘေးလွတ်ရာကိုရှာဖွေရန်၎င်းတို့ရဲ့နေအိမ်များကိုစွန့်ခွာထွက်ပြေးနေကြရပါတယ်။ Australia ရှိ Refugee Week သည်ဇွန်လ20ရက်နေ့မှဖြစ်ပြီး World Refugee Day ပါဝင်သောရက်သပတ်တွင်တနင်္ဂနွေနေ့မှစနေနေ့ထိအမြဲတမ်းလိုကျင်းပပါတယ်။ပထမဆုံး Refugee Week ပွဲများကို Oscar မှ1986ခုနှစ်တွင် Sydney မြို့တွင်ကျင်းပခဲ့ပါတယ်။1989ခုနှစ်တွင် Refugee Council of Australia RCOA သည်ရသက်တပတ်ရဲ့ပူးတွဲစီစဉ်သူဖြစ်လာပြီးနောက်နှစ်တွင်အမျိုးသားဘွဲ့ဖြစ်လာခဲ့ပါသည် RCOA သည်2004ခုနှစ်တွင် Refugee Week ရဲ့အမျိုးသားညှိနှိုင်းဆောင်ရွက်မှုအတွက်တာဝန်ယူခဲ့ပါသည် RCOA ၏လက်ထောက်အမှုဆောင်ရာရှိချုပ်အဒါမကရာမာကဒုက္ခသည်ရသက်တပတ်ရဲ့ရည်ရွယ်ချက်များထဲမှတစ်ခုဟာ Australian လူအဖွဲ့အစည်းအတွက်ဒုက္ခသည်များအတွက်အပြုသဘောဆောင်သောပံ့ပိုးကူညီမှုများကိုဂုဏ်ပြုရန်ဖြစ်ကြောင်းပြောဆိုပါရယ်။ရေဘူးရာအားဖြင့်ရည်ရွယ်ချက်မှာဒုက္ခသည်အတိုင်းဝိုင်းများနဲ့ဒုက္ခသည်မဟုတ်သောအတိုင်းဝိုင်းများအကြားပုံမကောင်းမွန်စွာနားလည်သဘောပေါက်စေရန်ဖြစ်ပြီးအချင်းချင်းပုံမကြိုးစိုးလက်ခံရန်အတွက်ဖြစ်ပါရယ်။နေ့စဉ်နှစ်တိုင်း Refugee Week တွင်မတူညီသောဆောင်ပုဒ်တစ်ခုစီရှိပါသည်။ဤသည်မှာ Australia နှင့်ကမ္ဘာတစ်ဝှမ်းရှိဒုက္ခသည်များဆိုင်ရာပြဿနာများကိုအသိပေးပညာပေးရန်နှင့်ဒုက္ခသည်ဖြစ်ရခြင်းရဲ့သဘောတရားကိုပုံမကျေပြန့်သောအသက်အဝိုင်းအားနားလည်စေရန်ကူညီပေးရန်အတွက်ဖြစ်ပါသည်။ဆောင်ပုဒ်သည်နိုင်ငံတစ်ဝှမ်းတွင်ပြန့်နှံ့နိုင်သည့်စည်းလုံးညီညွတ်ပေးတသက်မှတ်သေးရှိသော message ကိုရရှိစေပြီးအသိပညာပေးလှုပ်ရှားမှုများနဲ့လှုပ်ရှားမှုများရဲ့အကျိုးသက်ရောက်မှုကိုမြှင့်တင်ပေးမှာဖြစ်ပါတယ်။နှစ်စဉ်အခင်းအကျင်းတစ်ခုရှိခြင်းသည်တူညီသောရည်ရွယ်ချက်တစ်ခုအောက်တွင်လူတူဦးချင်းအတိုင်းဝိုင်းများနဲ့မတူကွဲပြားသောနောက်ခံအဖွဲ့အစည်းများကိုစုစည်းညီညွတ်စေပြီးစည်းလုံးညီညွတ်မှုကိုတိုးပွားစေမှာဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့ကွဲပြားမှုများရှိနေတော့လေကျွန်ုပ်တို့အားလုံးသည်ကျွန်ုပ်တို့ရဲ့မျှဝေခံစားနိုင်သောလူသားချင်းဆက်နွယ်မှုရှိကြောင်းအားကောင်းသောသတိပေးချက်တစ်ခုအနေဖြင့်လှုပ်ဆောင်တာဖြစ်ပါတယ်။ Oliver Sleaworthy စနေချေဆိုင်ရှိနေတူဖြစ်ပြီး Refugee Week ရဲ့တန်တမန်တူဖြစ်ပါတယ်။သူသည် Iraq ရှိ Syrian မိသားစုတွေကြီးပြင်းခဲ့ပြီး1994ခုနှစ်တွင် Australia တွင်ဘေးကင်းလုံခြုံသောခိုနားရာကိုမရှာဖွေမီဂျော်ဒန်တာကီနဲ့ဂရိတို့ကိုဖြတ်သန်းသွားလာခဲ့ရပါတယ်။မျိုးဆက်များအကြားစိတ်ဓာတ်ရသက်သာစေရန်နှစ်ပေါင်းများစွာကြာနိုင်တော်လဲဒုက္ခသည်များသည့်၎င်းတို့ရဲ့အခြေချခရီးကိုစတင်လိုက်သည့်နှင့်သက်သာရာရရှိနိုင်တယ်လို့မစ္စတာစလီဝါမှပြောကြားပါတယ်။ဒုက္ခသည်များအတွက်ကုစားခြင်းရဲ့အဓိကချက်မှာခန္ဓာရည်ရှိခြင်းဖြစ်တယ်ဟုယုံကြည်ပြီးဩစတြေးလျတွင်သင်အခြေချသည့်နေမှစတင်တယ်လို့ဆိုပါရယ်အခြားသူများနဲ့စကားပြောခြင်းသင်ရဲ့ဇာတ်လမ်းများကိုမျှဝေခြင်းထိုခီးကိုထိခိုက်ခြင်းမရှိဘဲပွင့်ပွင့်လင်းလင်းဆွေးနွေးနိုင်ခြင်းနဲ့လက်ခံခြင်းတို့သည်ဒုက္ခသည်များအတွက်ကောင်းသောရလဒ်တစ်ခုဖြစ်ပါရယ်လက်ခံခြင်းအသိမှတ်ပြုခြင်းနဲ့လေစားခရခြင်းကကုသခြင်းလုပ်ငန်းစဉ်ကိုအထောက်အကူဖြစ်စေတယ်လို့ကျွန်တော်ထင်တယ်ဟုမစ္စတာဆီလ်ဝါကပြောဆိုပါတယ်။ဒုက္ခသည်ရသက်တပတ်နှင့်တခြားကာလများတွင် RCOA မှ လှုပ်ဆောင်သည့်မတူညီသောအစီအစဉ်များနှင့်လှုပ်ရှားမှုများစွာလည်းရှိပါသည် Face to Face သည် Refugee Week တလျှောက်လုံးလှုပ်ဆောင်သည့်အစီအစဉ်များထဲမှတစ်ခုဖြစ်ပါသည်၎င်းသည် RCOA တန်တမန်များနှင့်ကိုယ်စားလှယ်များမှတင်ပြခြင်းနှင့်အလုပ်ရုံဆွေးနွေးပွဲတစ်ခုဖြစ်ပါသည်ဒုက္ခသည်များဆိုင်ရာဟောပြောသူများသည့်၎င်းတို့ရဲ့ဘေးကင်းရာသို့ခရီးရက်ကိုရေးကိုတာဇာတ်လမ်းများကိုမျှဝေကြပြီးចောင်းသားများကိုဒုက္ခသည်များရဲ့အတွေ့အကြုံများနှင့်ဩစတြေးလျသို့၎င်းတို့ရဲ့ပံ့ပိုးမှုများအကြောင်းလေးလံရန်အတွက်အခွင့်ပေးခြင်းလည်းဖြစ်ပါသည်။တင်ပြချက်များကိုမူလဒဏ်နှင့်အလဲဒဏ်ចောင်းသားဆရာဆရာမများနှင့်စိတ်ဝင်စားသောအဖွဲ့များအတွက်အဝင်ခွင့်ကျဖြစ်စေပါသည်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်း၎င်းတို့ရဲ့နေရက်မှနေရက်ဆုံးခွာသူဦးရေသည်43သန်းမှ103သန်းထိ2022ခုနှစ်ဇူလတွင်နှစ်ဆကျော်ဒိုးလာခဲ့ပါသည်။ချက်ချင်းဤအဖွဲ့ရဲ့အဆိုအရယခုအခါလူဦးရေ95ဦးတွင်တဦးသည်အထင်အဓမ္မရွှေ့ပြောင်းနေထိုင်ရပြီး2030ပြည့်နှစ်တွင်159ဦးတွင်တဦးဒိုလာကယခုအခါကဘာလုံးဆိုင်ရာရွှေ့ပြောင်းနေထိုင်မှုနှုံသည့်လူဦးရေတုံးတုံးထက်ကျုံလွန်နေပြီဖြစ်ပါသည် RCOA သည်၎င်းရဲ့လူသားချင်းစာနာထောက်ထားမှုအစီအစဉ်အရနှစ်စဉ်ဒုက္ခသည်များဝင်ရောက်မှုတိုးမြင့်ပေးရန်ဩစတြေးလျအစိုးရအားတောင်းဆိုနေတယ်လို့မစ်ကမာရာမှပြောကြားသွားပါသည်သောတာရှင်များခင်ဗျာ SBS သတင်းဌာနကရိုးစက်ဂါမီယင်းရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ